နေ့စီပါတီလိုလူသိများတဲ့ညီညွတ်သောဒီမိုကရက်တစ်ပါတီဥက္ကဋ္ဌကိုတရားလိုဘက်ကတက်တည်မလာနိုင်တာကြောင့်တရားရုံးကရက်ချင်းရွှေ့လိုက်တဲ့အကြောင်းပြပြပါမယ်ကျွန်တော်ထောင်ခံပါရှေးလာရေကောက်ပွဲမှာကိုယ်စားလှယ်အောင်နေရာဒုတိယအများဆုံးနဲ့ရှင်ပြိုင်မဲ့ညီညွတ်သောဒီမိုကရက်တစ်ပါတီ GDP ဥက္ကဋ္ဌဦးကျော်မြင့်ကိုထောင်မြင့်မှုပုံမှန်နည်းနဲ့လင်းတဲ့တရားဆက်ဆုတာတဲ့မှုမှာတရားလိုဘက်ကတက်တည်ခံမဲ့သူတွေမလာနိုင်သေးတာကြောင့်ရုံးချင်းကိုရွှေ့လိုက်တာပါဒီကနေ့ယုံကြည်ရတတ်မှတ်ထားပေမဲ့တရားလိုဘက်ကတက်တည်ကိုဆက်သွယ်မရသေးတဲ့အတွက်ယုံကြည်ရရှိရတဲ့အကြောင်းမန္တလေးတိုင်းချင်းသာဆန်မြို့နယ်ကတရားသူကြီးဦးကျော်မျိုးဝင်းကပြောပါရယ
်ရဲဥတင်တရားဆက်ဆိုတာလည်းဦးကျော်မြင့်ထောင်ပြမှုเนาะဒီလိုပုံမှာမနေ့ကတမန်သာကျွန်တော်ဆင့်ဆိုတာရဲတရားလေးတမန်သာကိုဆင်ရလာတော့ပတ်တင်ကြတာတင်ကြလာတော့တက်တည်ရတာ20မိနစ်လောက်ရှိပြီဆိုတော့တို့လင်းရဲ့လိစာကြီးကဆုံးမဆောင်ပေးနေရတယ်ဆိုဆင်းပါတော့ကျွန်တော်တို့လည်းပြန်ရအောင်အဲ့တော့ဒီနေ့ကျတော့ကျွန်တော်တို့ကသူတို့ဘက်ကတက်တည်စင်တာအတင်းဖြစ်ဘူးဆိုတော့တရားရုံးတွေလည်းဒီအခါကိုဆုံးရှုံးထုတ်ပေးတယ်ဒီ conference ဆင်းတာကျွန်တော်တို့ကလည်းပြီးတော့ရမန်ဒီနေ့ပါ20ရက်ဆယ်လ2020ရက်နေ့ဒီကျွန်တော်ပြလိုက်ပါအဲ့တော့ကျွန်တော်တို့ကတမန်စာဆက်ပြီးထုတ်ပေးတယ်တမန်စာဆက်ထုတ်ပေးတော့နောက်ရင်းမှာ100ရက်ရ200ရက်ရစစ်ဖို့ကျွန်တော်လည်းဆောင်ရွက်ထားပါတယ်
GDP ဥက္ကဋ္ဌဦးကျော်မြင့်ကတော့ဒီကနေ့တရားရုံးကိုမခေါ်တော့ဘဲဗီဒီယိုကောနဲ့ယုံကြည်ရဲ့တစ်ကိုအကြောင်းကြားခဲ့တယ်လို့လည်းတရားသူကြီးကပြောပါတယ်အမှုမှာတော့တရားလူပြတက်တည်ဆဲဦးတင်ပြထားပြီးဖွင့်ဆိုထားတဲ့တရားလူပြတက်တည်တွေကိုရှာမတွေ့ဘူးဆိုရင်ကြံရှိရဲ့တက်တည်တွေနဲ့ဆက်လက်စစ်ဆေးသွားမှာဖြစ်တယ်လို့လည်းမြို့နယ်တရားသူကြီးဦးကျော်မျိုးဝင်းကပြောပါတယ
်မတွေ့ဘူးဆိုရင်တော့တချို့ဟာတွေကဆက်လို့မရတော့ခေါ်ယူဆက်လို့မရတော့အဲ့လိုနေသားမျိုးကြတော့သူနဲ့တောင်းနဲ့တက်ဆိုင်တော့တရားလူဆိုရင်တရားလူတောင်းကိုယူထားသောပုံကိုခေါ်ဆက်တယ်။ရိုးရိုးတက်တယ်။ရိုးရိုးတက်တယ်ဆိုခဲ့ရင်တော့သူတို့ကိုရှာမတွေ့ဘူးဆိုတော့မစိတ်အောင်မရှိအောင်ပဲလေ။ဘာလို့လို့ရမလို့ပြောရလဲ။ဒါပေမဲ့ဟိုရေဘူးကသဘောလေးပြောမှာပေါ့။ထောင်ကပြေးသွားရဲ့ဆင်ပြေးသွားကြအောင်ထောင်ကပြေးလို့ရှိတယ်။သူပြေးခဲ့ကြအောင်ဒီမှာလဲဟိုမျက်မြင်သက်တည်းအချို့ကတရားမှန်ရတော့ရှိအောင်မှာပါ။အကုန်လုံးတော့ပျောက်ဆုံးကြွယ်လွန်အောင်ဟောတော့ပေါ့။စိတ်ကြပေါ့နော်။
GDP ပါတီဥက္ကဋ္ဌဖန်ကြီးခံထားပြီမဲ့သူ့ပါတီဝင်တချို့ကတော့နေပြည်တော်နဲ့မန္တလေးအပါဝင်တချို့မျိုးကြီးတွေမှာနိုဝင်ဘာလရွေးကောက်ပွဲအတွက်မဲဆွဲစည်းရုံးလှုပ်ရှားတာတွေရှိနေပါတယ်။ဦးကျော်မြင့်ဟာ1999ခုနှစ်မှာရာဇဝတ်မှုနဲ့မန္တလေးအိုးဝထောင်မှာအချင်းကျနေစဉ်ထွက်ပြေးသွားခဲ့တာကြောင့်ထောင်ပြေးမှုနဲ့ရင်ဆိုင်နေရတာပါ။နောက်ပိုင်းမှာဦးကျော်မြင့်ဟာကနေဒါနိုင်ငံမှာခိုလုံခွင့်ရရှိခဲ့ပြီးနောက် GDP ပါတီကိုထူထောင်ခဲ့ပြီးနိုင်ငံရေးမှာပါဝင်လာခဲ့တာဖြစ်ပါတယ်။ရာဇဝတ်မှုနောက်ကျောင်းရှိခဲ့ပေမဲ့မြန်မာနိုင်ငံကိုပြန်လာခွင့်ရရှိခဲ့ပြီးနိုင်ငံရေးပါတီတခုမှဦးဆောင်ခွင့်ရအောင်ဘယ်သူကခွင့်ပြုတယ်လဲဆိုတာတော့အခုချိန်ထိရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဦးကျော်မြင့်ကိုအရေးယူထားတဲ့ရာသီဥယျာဉ်ပုံမှန်1-4မှာတော့မြေလူမျိုးပြစ်မှုအတွက်ဥပဒေနဲ့အညီချုပ်နှောင်ထားခြင်းမှာထွက်ပြေးတာဒါမှမဟုတ်ထွက်ပြေးဖို့ကြိုးစားတာထင်ရှားရင်အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်2နှစ်ကနေငွေဒဏ်ဖြစ်စေဒါမှမဟုတ်ပြစ်ဒဏ်2ခုလုံးဖြစ်စေချမှတ်နိုင်ပါတယ်။ကျွန်တော်ထောင်ကမှာမန်နီမျိုးကနေသတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။